မြန်မာစိုးရပေါ်မှာလက်နက်ကန်ကျန်းဖက်နေတဲ့အဖွဲ့ကိုထောက်ခံဖို့အတွက်စင်ကာပူကိုအသုံးချနေတဲ့မြန်မာနိုင်ငံသားအများအပြားကိုအရေးယူလိုက်တယ်လို့စင်ကာပူပြည်ထောင်စုဝန်ကြီးဌာနကကြေညာချက်ပြထုတ်ပြန်ပါတယ်။ဒါဟာစင်ကာပူနိုင်ငံရဲ့လုံခြုံရေးအတွက်အငြင်းရှိတဲ့လုပ်ရဖြစ်ကြောင်းဖော်ပြထားတာပါ။မြန်မာနိုင်ငံသားတစုဟာအင်းရခိုင်တပ်ဖွဲ့နဲ့သူတို့ရဲ့နိုင်ငံရေးအင်အားစုဖြစ်တဲ့ ULA တို့ကိုထောက်ခံဖို့မြန်မာနိုင်ငံသားတချို့ကိုစီးပွားအဖြစ်ခဲ့တယ်လို့ဆွန်ရဆစ်ဆဲမှုတွေကတိရကြောင်ဖော်ပြထားပါတယ်။အင်းဟာမြန်မာနိုင်ငံမှာတက်ဆိုင်နေတဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပြီးမြန်မာစိုးရကသူတို့ကိုအကြမ်းဖက်အုပ်စုတစ်ခုဖြစ်သတ်မှတ်ထားတယ်လို့ပြောပါတယ်။အခုလိုဖမ်းဆီးဆစ်ဆဲနေတဲ့ဒူရီတက်ကတူဟာအင်းခေါင်းဆောင်နဲ့တည်းဆက်ဆက်မှုရှိပြီးစင်ကာပူမှာရှိတဲ့ရခိုင်အတိုင်းဝိုင်းကိုစီးယုံတာအင်းအတွက်ရန်မုံဝင်ဆူဆောင်းတာတွေလုပ်သူဖြစ်တယ်လို့ဆိုပါတယ်။အခုဖမ်းဆီးဆစ်ဆဲနေသူတွေအားလုံးဟာမကြသေးခင်ကစင်ကာပူမှာပြစ်လို့ကျင်းပခဲ့တဲ့အင်းတက်ဖွဲ့နဲ့ ULA တီထောင်ရင်ဆင်းနေတဲ့ခန္ဓာကျင်းပခဲ့ကြသူတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒီခန္ဓာမှာသူတို့ဟာအင်းဝတ်ဆောင်နဲ့အင်းအထိတ်မှန်တစိတ်တွေကိုတက်ဆင်ခဲ့ကြတယ်လို့လက်နက်ပုံစံအတူတွေကိုလည်းကန့်ဆောင်ထားကြတယ်လို့ဖော်ပြထားတာပါ။လုံခြုံရေးစိုးရိမ်ပွဲရှိတဲ့လောက်ရတွေမှာပါဝင်ခဲ့သူတွေပြည်ဝင်ခွင့်ကိုရုပ်သိမ်းပြီးသူတို့ကိုစင်ကာပူနိုင်ငံကမောင်းထုတ်မယ်လို့ဆိုပါတယ်။စင်ကာပူနိုင်ငံမှာမြန်မာအမျိုးသားအများအပြားရှိနေပြီးတော့သူတို့ဟာအများအပြားစင်ကာပူနိုင်ငံရဲ့တရားဥပဒေကိုလေးစားလိုက်နိုင်ပြီးစင်ကာပူအတွက်အကျိုးပြုနေကြသူတွေဖြစ်တယ်ပါတယ်။ဒါကြောင့်လူစုဆိုင်ရဲ့အပြည့်အဝကြောင့်ကျွန်ုပ်တို့နဲ့တဟဇာတာဖြစ်အောင်နေထိုင်ရတယ်မြန်မာလူမှုအတိုင်းအတာတစ်ခုလုံးကိုမထိခက်စေအောင်တတိထားမှာဖြစ်တယ်လို့လဲစင်ကာပူနိုင်ငံပြည်ထောင်စုဝန်ကြီးဌာနကဇူလိုင်လ10ရက်နေ့နဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်